လာမယ့်မေလ24ရက်နေ့မှာကျင်းပမယ့်21ရာစုပင်လုံးပြည်ထောင်စုညီညွတ်ရေးညီလာခံအောင်မြင်စွာကျင်းပနိုင်ရေးညီညွတ်ရေးကော်မရှင်ဘက်ကတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံညှိနှိုင်းနေတယ်ဆိုပေမဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးတက်ရောက်နိုင်တော့မှာမဟုတ်ပါဘူး။တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ညီညွတ်ရေးလုပ်ငန်းစဉ်မှာအားလုံးပါဝင်ရေးဆိုတဲ့မူကိုစုကင်ထားတဲ့ဖြစ်ပါတယ်။21ရာစုပင်လုံးညီလာခံကျင်းပရေးဆုံးဖြတ်ချက်များချမှတ်နိုင်ဖို့ပြည်ထောင်စုညီညွတ်ရေးဆွေးနွေးပွဲမှုဒီပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးကိုတော့နေပြီးတော့မှစတင်နေပါတယ်။အသေးစိတ်ကိုမတ်ဆုမွန်တင်ပြပါမယ်။
ဒုတိယကြိမ်21ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုလာမယ့်မေလ24ရက်နေ့မှာကျင်းပဖို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်အကောင့်ထည့်ဖော်ရေးဆရာညှိနှိုင်းအစည်းအဝေး JICM ကပြီးခဲ့တဲ့ဧပြီလကဆုံးဖြတ်ခဲ့တာပါ။မကြာခင်ကျင်းပတော့မယ့်21ရာစုပင်လုံညီလာခံအောင်မြင်စွာကျင်းပနိုင်ရေးအတွက်ငြိမ်းချမ်းရေးကော်မရှင်ဘက်ကလည်းထိုင်းနိုင်ငံချင်းမိုင်ကိုတွားရောက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံညှိနှိုင်းနေတယ်လို့မေလ6ရက်နေ့နေစွဲနဲ့သတင်းထုတ်ပြန်ထားပါတယ်အဓိကကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးရင်းနဲ့မေလ24ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအစည်းအဝေးတွေကိုတက်ရောက်နိုင်ရေးတွေကိုဥတီပြီးဆွေးနွေးခဲ့ကြတာဖြစ်ပါတယ် NCA လက်မှတ်ရေးထိုးနိုင်ရေးအပြည့်ရလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်အဖွဲ့ဖြစ်တဲ့နိုင်ငံရေးဆွေးနွေးမှုကိုယ်စားလှယ်အဖွဲ့ DBN နဲ့တွေ့ဆုံပြီး DBN ကအဆိုပြုထားတဲ့အချက်6ချက်နဲ့ပတ်သက်တဲ့နှစ်ဖက်အကြားအပြန်အလှန်ကတိကဝတ်ပြုမှုဆိုင်ရာ DOC ရေးထိုးနိုင်ရေးကိုလည်းဆွေးနွေးခဲ့ကြပါတယ်။ငြိမ်းချမ်းရေးကော်မရှင်အနေနဲ့နိုင်ငံရေးပြဿနာကိုစီးရင်းနှီးနဲ့ဖြေရှင်းဆောင်ရွက်ခြင်းမရှိဘဲနိုင်ငံရေးတွစ်ဆုံဆွေးနွေးပွဲနဲ့အဖြေရှားနိုင်မှု21ရာစုပင်လုံးမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းအားလုံးပါဝင်ရေးကအဓိကကျသလိုဒီလိုဆွေးနွေးနိုင်မှုကလည်း MCA လမ်းကြောင်းအတိုင်းရှေ့ဆက်သွားမှာမို့လို့ MCA မှာအားလုံးပါဝင်လက်မှတ်ရေးထိုးရေးကြိုးပမ်းသွားကြမယ်ဆိုတာကိုငြိမ်းချမ်းရေးကော်မရှင်ရဲ့မနေ့မေလ6ရက်နေ့ထုတ်ပြန်ချက်ထဲဆိုထားပါတယ်။ဒါပေမဲ့ဒီလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွဲဆုံတဲ့နေရာမှာတော့တချို့အဖွဲ့တွေကိုတွဲဆုံတယ်လို့အဖွဲ့တချို့ကိုဖိတ်ခေါ်ဆွေးနွေးခြင်းမရှိတဲ့အနေအထားကြောင့်21ရာစုပင်လုံးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်ရေးဆိုတဲ့အချက်ကမဖြစ်နိုင်ဘူးလို့တောင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TLLA ရဲ့ပြောခွင့်ရဘူမှုမိုင်းအိုက်ကျော်ကပြောပါတယ
်။ဒီတော့လည်းကျွန်တော်မသိရဘူးဒီနေ့ဒီချိန်မှာတောင်းကြရလည်းမရှိဘူး။အဲတော့ဘာသာတူမသိရဆိုတော့ကျွန်တော်တို့မပြောတော့21ရာစုပင်လုံးညီလာခံလည်းဒီအားလုံးတွဲနေစမှာပါဝင်မှာပေါ့။အခုဖဲကြမယ်ဒီဖဲကြမယ်ဆိုတော့ဒါကလုံးပါမှာတွေ့နေတဲ့ဒီပုံစံပေါ့သူကပဲဖွဲ့ပြီးပါမလဲပဲဖွဲ့ပြီးဖိတ်မလဲဆိုတော့ခေကူတီရောတဲတဲကူတော့မတီးရသေးဘူးနော်ဘာကတ်နဲ့ချက်တွေရောရှိလဲဆိုတော့လည်းကျွန်တော်မတီးရသေးဘူးပရမတ်ခေါ့ကျင်းပါတော့အာသူတို့ရဲ့မူလရဲ့ချက်ကတော့အလုံးပါဝင်ကြီးတွေတော့သူကကြည့်ကြောက်ခဲ့တယ်ဒါနဲ့ဒီမူလခံကျင်းပါခံဆက်ဆက်မှဒီစာရည်ဘောထားတွေကနောက်ကနေပါလာတယ်စာရည်ဘောထားတွေကလုံးရတဲ့အပိုင်းတွေတွေ့ရတယ်အဲ့မှာဘာဖြစ်လဲဆိုတော့တချို့ဖတ်ပြီးချလို့ရမယ်တချို့ပြောရတာပါလို့ရမယ်တချို့ပြောကြတော့ဘယ်လိုပုံစံနဲ့တည်းရမယ်တန်းတဲ့ချက်တွေရောရှိလာတယ်ဒါပြီးရင်ခွဲခြားဆက်ဆံမှုတွေလည်းရှိလာတယ်အဲကျွန်တော်ဖတ်ဆိုရင်မူလကအဲ့ဒီမလို့ပြောမှာနောက်ပိုင်းတော့မဖြစ်တော့ကျွန်တော်လည်းတည်လို့မရဘူးနော်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးဘက်ကတော့ငြိမ်းချမ်းရေးဖြစ်စဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်ရင်းနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုပဲအဓိကတူညီတဲ့သဘောထားရှိကြတာပါစီရင်နီးနဲ့မဖြည့်ရှင်းလိုဘူးလို့ပြောထားပေမဲ့အခုသတင်းပတ်အတွင်းတိုင်းရင်းဒေသတချို့အထူးသဖြင့်ရှမ်းမြောက်ဘက်မှာစီရင်အင်အားတွေဖြစ်တင်းနေသလိုတောင်ပလောင်ဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါကြောင့်ငြိမ်းချမ်းရေးဖြစ်စဉ်အတွင်းစီရင်ပဋိပက္ခတင်းမာမှုရော်ရဲကတက်မတော်ရဲ့သဘောထားကအဓိကကျတယ်လို့ဘူမှုမိုင်အကျော်ကပြောပါတယ်
အာတလဲရတော့အာမိတိုင်းလူလေးဖြစ်တယ်ဒီနှစ်ဆက်ကူရနေရနေနေကအထူးဆိုရင်အတက်ဆက်ကစ်နမတူရမန်တုံရနမ်ခန်းရစုခိုင်းနေနေတယ်
21ရာစုပင်လုံးကျင်းပနေစဉ်အချိန်တွင်းမှာတိုက်ခိုက်တာတွေမရှိသေးဘူးနဲ့မကြေလည်တာတွေရှိရင်နှစ်ဖက်ညှိနှိုင်းဖြေရှင်းမယ်လို့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်ရေးရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်မှုကော်မတီရဲ့ဥက္ကဋ္ဌအမတ်နေစစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးရာပြေကပြီးခဲ့တဲ့မေလ3ရက်နေ့အစည်းအဝေးမှာပြောထားပါတယ်ဒီကနေ့မေလ9ရက်နေ့မှာတော့နေပြည်တော်မှာ21ရာစုပင်လုံးညီလာခံကျင်းပရေးဆုံးဖြတ်ချက်တွေချမှတ်နိုင်မှုအတွက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးတွေစတင်ကျင်းပနေပါပြီညီလာခံအတွင်းမှာကဏ္ဍအသီးသီးကတာဝန်ယူကြမဲ့ကော်မတီအသီးသီးရဲ့တာဝန်တွေအတွက်ဒီကနေ့ကျင်းပတဲ့ UPDJC အတွင်းရေးမှူးများအစည်းအဝေးနဲ့ပတ်သက်လို့ UPDJC ရဲ့အတွင်းရေးမှူးတဦးဖြစ်တဲ့ဦးလာမောင်ရွှေကအခုလိုရှင်းပြပါဗျ
။ UPDJC ရဲ့လုပ်ငန်းကော်မတီ၅ရက်ကတီးကြကျွန်တော်တို့အစည်းအဝေးတွေလုပ်ပါတယ်။အခုဒါဒုတိယအချိန်ပါပဲ။ဒီလုပ်ငန်းကော်မတီကနေပြီးတော့မှ ဒီ policy option ပေါ်လေမူဝါဒဆိုင်ရာရွေးချယ်မှုတွေလုပ်ပြီးရင်တော့အတွင်းမှုအဖွဲ့အစည်းတစ်ဆင့် UB DJC ကိုတင်ပါမယ်အဲ့တော့ UB DJC ရဲ့အတွင်းမှုတွေကတော့မေလ6/31တွင်မှာဒါတွေကိုထပ်ပြီးတော့ကျွန်တော်တို့အချောတက်လုပ်ပြီးရင်တော့ UB DJC ကိုတင်ပါမယ်အဲ့ဒါပြီးရင်တော့ UB DJC ဆုံးဖြတ်တဲ့ဒီဇိုင်းပုံစံနဲ့မေလ24ရက်နေ့မှာပြောင်းစုအင်းရဲ့ညီလာက27ရာစုပင်လုံးဒုတိယစီကိုကျင်းပပါမယ်ဗ
ျပထမအကြိမ်ကျင်းပခဲ့တဲ့27ရာစုပင်လုံးနဲ့အခုမေလ24ရက်နေ့မှာကျင်းပမယ်ဒုတိယအကြိမ်ပင်လုံးညီလာခံကြားကွာခြားချက်တွေနဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့လဲဦးလာမောင်ရွှေကအခုလိုပြောပြပါတယ
်ကျွန်တော်တို့ဒီပြီးခဲ့တဲ့2016ဩဂုတ်မှာလုပ်တဲ့ညီလာခံကတော့ဆုံးဖြတ်တည်မယူခဲ့ဘူးတရားဥပဒေသူတွေရဲ့သဘောထားအမြင်တွေကိုကျွန်တော်အလုံးဖွင့်ပေးလိုက်ပြီးပြောစီတယ်အနမျိုးဖြစ်ခဲ့တယ်ဗောလေဒီပုံကို92ဦးရဲ့တင်ပြတာဗောအခုတကြိမ်ကတော့ပြန်မြို့တော်စိတ်လိုက်ပြီးတော့ခေါင်းစဉ်တွေကို UBDJC ကချပြီးတဲ့ခေါင်းစဉ်အလိုက်ကိုပဲဆွေးနွေးမှာဗောအပြီးခဲ့တဲ့2016ဩဂတ်လောက်ကြီးကြံကြေးမှုဖြစ်တော့ပဲနဲ့ဒီ Federal အခြေခံမှာဆို Federal အခြေခံစီးပွားရေးကိစ္စ Federal အခြေခံနိုင်ငံရေးလုံခြုံရေးဆိုတဲ့ဒီပေးထားတဲ့ခေါင်းစဉ်တွေကိုပဲကျွန်တော်တို့အိတ်ပေါင်နေရပဲဆွေးနွေးမှာဖြစ်တဲ့အတွက်ဒါကျွန်တော်တို့အနေနဲ့တော့မလုပ်ဘူးရဲ့အလုပ်တစ်ခုကိုဒါအစပြုကျွန်တော်လုပ်ရမှာရှိတယ်
။လာမယ့်မေလ24မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးရဲ့ဒုတိယအကြိမ်အစည်းအဝေးမှာ NCA ကိုလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေကိုဖိတ်ကြားနိုင်ရေးနဲ့ပတ်သက်လို့တော့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့ဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တက်ရောက်မယ်မေလ12ရက်နေ့အစည်းအဝေးမှာဆုံးဖြတ်ဖွဲ့ရှိတယ်လို့သိရပါပါတယ်ရှင်။